ရှိတော်အစားအစီအံဒေတာမှာပို့ပြီးတော့တက်တက်ကြွကြွလှုံ့ဆောင်တဲ့ဒေတာတွင်လူခွင့်ရေးအဖွဲ့တစ်ခုဖွဲ့စည်းဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုကြပါတယ်။လက်ရှိအာဆီယံလူခွင့်ရေးကော်မရှင် AICS ဟာအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်တဲ့လုပ်ပိုင်ခွင့်မရှိတာကြောင့်ကြီးစရာဖြစ်နေတဲ့လူလူခွင့်ရေးစောင့်ကြည့်ရလာရဲ့အဖွဲ့ HRW ရဲ့အာဆီယံဒေတာဆိုင်ရာညွှန်ကြားရေးမှူးစီလူရောဘတ်ဆန်ကမြန်မာလားနှစ်ရက်စီနေကဗန်ကောက်မှာလုပ်တဲ့တင်းစားရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒါအပြင်ဒေတာတွင်လက်ရှိဖြစ်တဲ့ထားရတွေကိုထောက်ပြပြီးတော့လည်းအာဆီယံရဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်ချက်မှတ်တမ်းကိုဝေဖန်သွားပါတယ်
။ So if you look at Myanmar with the Rohingya or the crackdown on the opposition by Hun Sen in Cambodia or the drug war and the over 20,000 killings in the Philippines,
လူငယ်ရေးချစ်ထားတဲ့မြန်မာနိုင်ငံကမ္ဘောဒီးယားမှာဟွန်ဆန်ကအတိုက်ခံတွေကိုနေနေတာဖိလစ်ပိုင်မှာသမရရိုဒီဂိုဒူတာဒီကအားပေးအားနှောက်လို့တာကြောင့်ဝိနေနေမှာရတပ်ဖွဲ့ကလူပေါင်း 2,000 ကျော်ကိုတတ်ခဲ့တာစတဲ့ဖြစ်ရပ်တွေကိုကြည့်ပါဒီလိုဆိုးရွားတဲ့ဖြစ်ရပ်တွေတက်ခါတက်ခါဆက်ဖြစ်နေတာပါဒါကိုအာဆီယံကဘာမှမလုပ်ပါဘူးလို့ဖီးဂိုဘတ်ဆန်ကပြောပါတယ်အိတာဒူလူနိုင်ငံကအဖွဲ့ကြီးတွေကသုံးလုံးနဲ့ရိုဟင်ဂျာစွာကိုလက်မခံတဲ့မြန်မာဆိုရကတော့ဒီပြဿနာကိုအလေးထားကြိုက်တဲ့ဆီစဉ်နေတယ်လို့ပြောထားပါတယ်အဖွဲ့ဝင်နိုင်ငံတည်တည်မှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေကိုစစ်ဆေးနိုင်တဲ့ဒေသတွင်းတကယ့်အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းဖို့လိုအပ်တယ်လို့လည်းဖီးဂိုဘတ်ဆန်ကထောက်ပြပါတယ်နောက်မှုတော့မှာဒေတာပြင်းနဲ့တခြားနိုင်ငံတွေကဒီတန်းကောင်းဆောင်ပြီးခိတ်တင်းစည်းဝေးကျင်းပပြီးဆွေးနွေးနေကြပြီမယ်လေဆွေးနွေးတဲ့အကြောင်းအရာတွေထဲမှာလူခွင့်ရေးကိစ္စမပါတော့ဘဲလို့တွန်းကျင်သူတွေကထောက်ပြကြပါတယ်